ကိုင်းတိုင်းပလဲမြို့နယ်မှာစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေဒီကနေ့တိုက်ပွဲဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလက်ချောင်းသုံးတက်ခတ်ခဲ့သလိုဒေသခံတွေစစ်ဘေးရှောင်နေရတာကတော့သတင်းတစ်ပတ်ကြာကြာရှိနေပြီလို့စစ်ရှောင်နေသူတွေကပြောပါတယ်။ဒီတော့တွင်ရင်းမပင်မြို့နယ်ထဲမှာလည်းတိုက်ပွဲတွေရှိခဲ့ပြီးအရသာတအူသေဆုံးခဲ့ပါတယ်။စကိုင်းတိုင်းကစီးရေးအခြေအနေနဲ့စစ်ဘေးရှောင်နေရဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုကမောင်စိုးမင်းကပြောပြပေးမှာပါခင်ဗျာ။
စကိုင်းတိုင်းပလဲမြို့နယ်မှာနယ်မြေရှင်းလင်းနေတဲ့စစ်တပ်နဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကြားဒီကနေ့ဩဂုတ်လ9ရက်မနက်ပိုင်းမှာကျင်းင်းကျေးရွာအနီးတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တော့ပလဲပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးက VOA ကိုအခုလိုပြောပါတယ
်။ပွဲဖြစ်တဲ့နေရာကိုဖြစ်တယ်ဗျ။ဟုတ်တယ်။ရွာနောက်ကတိုက်ပွဲဖြစ်တဲ့နေရာကိုဒီကောင်လေးကြီးချင်းနဲ့တော့ကိုကဒီကပိတ်ထားတယ်ပိတ်ထားပြီးတော့ခိမာတဲ့ချိန်မှာလေကြောင်းလာပြီးတော့ခေါ်လိုက်တဲ့ချိန်လေကြောင်းရောက်လာခဲ့တာကျမတို့ရောက်လာပြီးတော့အဲဒီကစ်ခံချင်းခံရတယ်ပြောပြစ်သွားတယ်ပြောတယ်ဒါခိစားချာချုံးပါ냐တော့ဘာတစ်ခုမှတင်မရဘူ
းဆလင်းကြီးမြို့နယ်ထဲမှာနယ်မြေရှင်းလင်းရေးလုပ်ပြီးထွက်ခွာလာတဲ့စစ်တပ်ဟာပြီးခဲ့တဲ့ဇူလိုင်29ရက်နေ့ကတည်းကပလဲမြို့နယ်တဲကိုဝင်ရောက်ပြီးနယ်မြေရှင်းလင်းနေတာဖြစ်ပါတယ်အဲဒီလိုနယ်မြေရှင်းလင်းတာတွေလုပ်နေချိန်မှာပဲတိုက်ပွဲဖြစ်ပွားပြီးနှစ်ဖက်ထိခိုက်ကြဆုံးတာတွေရှိတယ်လို့ကာကွယ်ရေးတပ်ဖွဲ့ PDF တွေကပြောပါတယ်။ပလဲမြို့နယ်တဲကိုစစ်တပ်ဝင်ရောက်လာတာသတင်းတစ်ပတ်နီးပါးရှိပြီးဖြစ်တဲ့အတွက်မြို့နယ်တဲကကျေးရွာဆေးရွာတဲ့မင်းကဒေသခံ1000နီးပါးစစ်ဘေးတိမ်းရှောင်နေရပြီးအကူအညီတွေလိုအပ်နေတယ်လို့ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကပြောပါတယ
်။တိမ်းရှောင်နေတဲ့ကတော့ပလဲမြို့မှာကအကွက်ပတ်ရှောင်နေရတာဆိုတော့ညမှာရကမ္ဘာနေနေကြည့်ပါတော့7 13ရွာဝင်းကျင်တော့ရှိမှာဗျာလူဦးရေကတော့ဒါရွာနေနဲ့ပြောမယ်ဆိုရင်တပေါင်းဝင်းကျင်တော့ရှိမှာနော်အခက်ခဲတော့လက်ကြီးတော့ဓာကြီးကလည်းပူးဆောင်တော့ဖြားအနာလည်းရှိလာပေါ့ဗျာနော်အဲ့မှာဒီဝါပြည့်ရှိရတော့အခက်ခဲရှိသေးတယ်။ဂျန်နဲ့ဟိုစောင်းဝင်းနေရေကတော့ဟိုရောက်တဲ့ရွာတွေအားလုံးကဝိုင်းဝန်းပြီးတော့ကျွေးမှုတဲ့အတွက်စောင်းဝင်းနေရတော့အခက်ခဲကြီးတိတ်မရှိတော့ဘူးပေါ့ဗျာတောထဲမှာနေတဲ့လူတွေကတော့အခက်ခဲရှိတာပေါ့တချို့ကဆိုင်ငယ်နဲ့ဒိန်းချောင်းတာလက်နဲ့ဒိန်းချောင်းတာတော်ရကြီးတို့ထွန်ဆက်တို့ကားတို့ရှိတယ်ချီချီသိမ့်ဆောင်တယ်ပြီးကြတော့ဒုက္ခရောက်တယ်ပြတကြည့်ရောဒီလိုတော့
တဆက်တည်းမှာပဲရင်းမာပင်မြို့နယ်မှာလဲမနေ့ဩဂုတ်လ6ရက်နေ့ကစစ်တပ်နဲ့ကာကွယ်ရေးတပ်ဖွဲ့ပြီးတဆက်တည်းမှာပဲရင်းမာပင်မြို့နယ်မှာလဲမနေ့ဩဂုတ်လ6ရက်နေ့ကစစ်တပ်နဲ့ကာကွယ်ရေး PDF တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပြီးစစ်တပ်ဘက်ကပြစ်ခတ်တဲ့လက်နက်ကြီးကြောင့်အသက်20အရွယ်စစ်ဘေးရှောင်အမျိုးသမီးတဦးသေဆုံးခဲ့တယ်လို့လဲဒေသခံတွေကပြောပါတယ်ရင်မာပင်မြို့နယ်တဲကတစ်တွေထားရှိတဲ့နေရာကနေအဲ့ဒီတစ်တွေသဲဆောင်ဖို့လာရောက်တဲ့စစ်တပ်တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ဒေသခံတဦးကအခုလိုပြောပါတယ်
။သူတို့ကအဲ့စေသူဒီဖန်စီတယ်လေစေသူဒီကွန်ဗရင်းတဲ့ကွန်ပေါ့။အဲ့ဒီနေရာလာယူရမှာတော့အဲ့မှာတစ်တွေကိုသူတို့တဲဖို့လာတဲ့တာပေါ့အဲ့ဒါကိုကာကွယ်ရင်းနဲ့တိုက်ပွဲဖြစ်တာ။တမ်းဘူဗရင်းအင်ဂျာပေါ့အဲ့မှာတော့10နာရီ7နာရီလောက်စစ်တပ်နားလိုက်ဖြစ်လိုက်နားလိုက်ဖြစ်လိုက်ရဲ့ဒီညနေပိုင်း3နာရီလောက်ဖြစ်ပြန်တာအဲ့နည်းနည်းကြီးနဲ့ထူလို့စစ်မင်းဆောင်တယောက်မင်းကလေးတယောက်ကြာဆုံးတယ်ညီလေးကတော့ဖွင့်ငြိမ်းနေတော့ဗော7နာရီလောက်ကကျွန်တော်ဘာတို့အဲ့ဟိုဆေးရူတံပေါ်အင်ဂျာနာတစ်ပတ်ကနေရတာပြင့်နေတာနေရွာအခုကလောလောဆယ်3ချောင်းတံပေါ်ဆေးသူအင်ဂျာရင်းမြေနဘူးတော့တောက်ကုန်းတော့ပဲအင်ဘတ်အဲ့ရွာတွေကြီးရတယ်လူကြီးကတော့အကမ္ဘာကျနေတဲ့တော့3000ကျော် 4000 လောက်နေမှာပေါ့
စစ်တပ်ဟာမုံရွာမြို့တစ်ဖက်ကန်းကနေရင်းမာပင်မြို့နယ်ဘက်ကိုဆက်လီတွေနဲ့ကူးပြီးတစ်ကွင်းမှာပုံထားတဲ့တစ်တွေကိုတည်ယူဖို့ကြိုးစားရာကနေတိုက်ပွဲဆက်ဖြစ်ခဲ့တာလို့ဒေသခံတွေကပြောဆိုကြပါတယ်ပြီးခဲ့တဲ့ဇူလိုင်လ21ရက်နေ့ကလည်းအခုတိုက်ပွဲဖြစ်ပွားခဲ့တဲ့ကျေးရွာတွေအနီးမှာရှိတဲ့ဆုံးချောင်းကျေးရွာကိုစစ်တပ်ကညအချိန်ဝင်ရောက်ပြီးနေမြေရှင်းလင်းရေးလုပ်ခဲ့တာကြောင့်ပြည်သူ့အုပ်ချုပ်ရေးကာကွယ်ရေးနဲ့ဒေသခံအပါအဝင်14ဦးတပ်ဖြတ်ခံခဲ့ရပါတယ်ခင်ဗျာ
ကိုကမောင်စုံမင်းတင်ပြပေးခဲ့တာပါခင်ဗျာပြည်အမေရိကန်တန်ကနေတင်းတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြာခင်မှာတော့ရခိုင်နဲ့ကရင်ပြည်နယ်တွေမှာမိုးသည်ထန်ပြီးတော့အရေးကြီးနေတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်အခုတော့ကြောင်မဲမြို့မှာဘုံပေါက်ကွဲမှုဖြစ်ခဲ့တဲ့သတင်းကိုပြောပြချင်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့မှာဒီလ6ရက်နေ့ကရက်ွက်အုပ်ချုပ်ရေးမှုယုံဘုံပေါက်ခွဲပြီးတနက်နေ့အပြစ်ခံရလို့ရုံးဝန်ထမ်းအုပ်သေးဆုံးပြီးတော့ဒဏ်ရာရသူတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာအခုလိုစစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေပြစ်မှတ်ထားတိုက်ခတ်ခံရတာဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ဘယ်သူလက်ချက်လဲဆိုတာတော့အခုချိန်ထိမသိရသေးပါဘူး။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ မဆုမောင်ကပြောပြပေးပါပါခင်ဗျာ
လက်နက်ကင်ပြိပခါတွေဖြစ်ပေါ်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြောက်မဲမြို့အမှတ်1ရက်ွက်ရုံမှာဩဂုတ်လ6ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းတုန်းကဘုံပေါက်ကွဲပြီးတော့တနက်နဲ့ပစ်ခတ်မှုတွေလည်းဖြစ်ပွားခဲ့ပါတယ်။အဲ့ဒီပေါက်ကွဲမှုနဲ့ပစ်ခတ်မှုအတွင်းသေဆုံးခဲ့တဲ့သူတွေကတော့ကြောက်မဲစီပင်ဌာနကလက်ထောက်ညွှန်ကြားရေးမှုနဲ့နမ်မတူမြို့ကနေအစည်းအဝေးတက်ဖို့ရောက်လာတဲ့လျှက်စစ်ဝန်ထမ်းတအူဖြစ်တယ်လို့ကြောက်မဲဒေသခံတအူကပြောပြပါတယ်။
သူတို့တွေ့တာတော့၂ယောက်ပေါ့နော်တွေ့တာ၂ယောက်ဆိုတာဒါ CBN ET တယောက်ရဲ့နောက်ပြီးတော့လက်စစ်ကနံပါတ်2တွေလည်းပြီးတော့ဟိုကြောင်မဲကိုစီးဝေးလာဖို့ဆိုပြီးတော့အဲ့မှာလက်ဖက်တောက်ရတာပေါ့၂ယောက်ပေါ့တွေ့တာတော့တန်ရရတာတော့ဒီဘုံစမှန်တာတော့၃ယောက်ပါပဲဟိုမစိုးရင်ရတန်ရလေးတခြားလည်းပဲရှိပါတယ်ဒါပေမဲ့ဒီဌာနဆိုင်နဲ့ပတ်သက်ပြီးတော့ဒီမျိုးပောက်ပွဲမှုကတော့ဒါပထမဆုံးပေါ့နော်
စစ်ကောင်စီရဲ့ဌာနဆိုင်ရာဝန်ထမ်းတွေလက်ဖက်ရည်တောက်နေတဲ့အချိန်မှာအခုလိုပြစ်ခတ်ခံရတာလို့ဒေသခံတွေကပြောပါတယ်။ကြောင်မဲမြို့မှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဌာနဆိုင်ရာယုံအခုလိုတိုက်ခိုက်ခံရတာကတော့ပထမအဦးဆုံးအကြိမ်ဖြစ်ပါတယ်။ကြောင်မဲဒေသခံနောက်တဦးကတော့ဒဏ်ရာရတဲ့သူက၃ဦးထက်ပိုများနိုင်တယ်လို့လောလောဆယ်ဒဏ်ရာအခြေအနေတွေလည်းအသေးစိတ်မသိနိုင်သေးဘူးလို့ပြောပါတယ်
။စစ်တဲ့အချိန်ကျွန်တော်လည်းအိုင်နာလေးရှိလို့အိုင်နာလေးရောက်တော့ရသွားတယ်။ပြောကြတာကတော့လက်ပြဘုံလားဘုံဒီလားတော့မသိဘူးပါနော်အဲ့အကြီးနဲ့တော့တစ်ချက်ရင်ပြတယ်ပြပြီးတော့မှတနက်နဲ့လည်းထပ်ပြသွားတယ်ပေါ့တန်ရာရတော့6ယောက်လို့ပြောတယ်6ယောက်မှ9ယောက်ကတော့နည်းနည်းငင်းဆန်တဲ့ပုံစံမျိုးပေါ့4ယောက်ကတော့ထိခိုက်တန်ရာပေါ့ငါအဲ့လိုမျိုးလေးတော့စေယုံပိုင်းကနေတော့တိရတယ်ဒါပေမဲ့တေချာတယ်မတေချာဘူးတော့မပြောတော့ဘူးပေါ့နော
်အဲ့ဒီဘုံပေါက်ကွဲမှုနဲ့ပြစ်ခတ်မှုအတွင်းတန်ရာရသူအရေးအတွက်နဲ့အခြေအနေအသေးစိတ်ကိုတော့ VOA မြန်မာမှအနေနဲ့တိချအတိမပြုနိုင်သေးပါဘူးဒီတော်တွင်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကဟိုတယ်တစ်ခုထဲမှာလဲဩဂုတ်လ6ရက်နေ့တနေ့ထဲမှာပဲဘုံပေါက်ကွဲမှုတချို့ဖြစ်ခဲ့ပါတယ်ပေါက်ကွဲမှု3ကြိမ်ဖြစ်ခဲ့ပါတယ်ဒါပေမဲ့ထိခိုက်ဒဏ်ရာရတဲ့သတင်းတော့မကြားရသေးတဲ့အကြောင်းဒေသခံတွေကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းအခုလိုမျိုးဘယ်သူဘဝကျူးလွန်နေဆိုတာကိုမသိရတဲ့ဘုံပေါက်ကွဲမှုတွေပြစ်ခတ်ခံရတာတွေမကြာခဏဆိုသလိုရှိနေပြီးတော့စစ်ကောင်စီနဲ့ဒေသခံကာကွယ်ရေးလက်နက်ကိုင်အဖွဲ့တွေကြားမှာတော့အပြန်အလှန်ဆွတ်ဆွဲပစ်တင်တာတွေလည်းရှိနေပါတယ်ရှင်